သမရပုရှ်ကကက်ထရီနာဟာရီကိန်းမုန်တိုင်းတန်တင်ခဲ့တဲ့ဒေတာရီစီလက်လက်စစ်စစ်ကြည့်ရှုဖို့နောက်တကြော်ခရီးထွက်ခဲ့ပါတယ်။တေဆုံးသူဥယျာဉ်တိုးလာနေဆဲဖြစ်ပြီးထောင်ထဲကြီးတဲ့ကယ်ဆယ်ရေးဝန်ထမ်းတွေကလည်းအသက်မသေးပဲကြံ့ရည်သူတွေကိုရှာဖွေကူညီဖို့အဲ့ဒီဒေတာအသီးသီးကိုရောက်ရှိနေကြပါပြီ။ VOA သတင်းတောက်စတက်ဖနီဟိုးရဲ့သတင်းဆောင်ပါကိုတင်ပြပေးရမယ်ဆိုရင်တော့New Orleans မြို့ကန်တွေအားလုံးဒီပါကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးနိုင်ခဲ့ပါပြီ။မြို့ထဲမှာအခုအချိန်ထိရှိနေကြသေးတဲ့သူတွေကိုလည်းတာဝန်ရှိသူတွေကထွက်ခွာဖို့တိုက်တွန်းနေကြပါတယ်။တစ်ချိန်တည်းမှာပဲအဆောက်အုံတွေထဲမှာပိတ်မိနေကြသူတွေကိုလည်းရှာဖွေနေကြပါပြီ။ဒီရေကျလာတာနဲ့အမျှကယ်ဆယ်ရေးနဲ့တန်ရှင်းရေးလုပ်ငန်းတွေပိုပြီးထိထိရောက်ရောက်လုပ်ကိုင်လာနိုင်ကြတယ်လို့ New Orleans သူရဲချုပ် Warren Riley ကအခုလိုပြောပါတယ်
။ Obviously the first 3 days we focused on rescues becauseof the thousands of people that were stranded on
top. အစလုံးရမှာတော့ကဲစဲကြီးကိုအာယုံဆိုက်ရမှာကတော့တိတိသာသာပါပဲ။ရေပတ်နဲ့ဝိုင်းနေတဲ့အိမ်တွေထဲမှာအထက်ခိုးတွေထဲမှာတစ်ပင်တွေပေါ်မှာပိတ်မိနေကြတဲ့လူတွေကိုကဲစဲဖို့ပါ။နောက်တရားဥပဒေစိုးမိုးဖို့လည်းရေကကြီးလို့ဂရုစိုက်နေပါတယ်။
သမရပုရှ်ကအဲ့ဒီဒေတာကိုတနင်္လာနေ့ကနောက်တစ်ခေါက်ထပ်သွားရောက်ခဲ့ပါတယ်။ပြည်နယ်ဒေတာကံတာဝန်ခံနေနဲ့တွေ့ဆုံပြီးကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဆွေးနွေးခဲ့ပါတယ်။လူအီဇီယားနာပြည်နယ်မှာပထမဦးစားပေးလုပ်ရမှာကတော့အတွက်ကယ်ဆယ်ရေးပါပဲလို့သမရပုရှ်ကပြောပါတယ်။မစ္စဆစ်ပီပြည်နယ်မှာတော့ဒေတာအတွင်းအစိုးရကပံ့ပိုးပေးမယ်လုပ်ငန်းတွေနဲ့ပတ်သက်လို့အလေးပေးပြောဆိုလိုက်ပါတယ်
။ Understand the damage, I understand the devastation, I understand the destruction, I understand how long it's going to take.
ဒီကျေတိကရဲ့ပြစီရတာတွေကိုကျွန်တော်နားလဲပါတယ်။ဘယ်တော့ကြာကြာအချိန်ယူပြီးပြင်ကြရမယ်ဆိုတာကိုလည်းနားလဲတယ်။ကျွန်တော်ခင်ဗျားတို့တွေနဲ့အတူရှိနေပါတယ်။ဒါကိုခင်ဗျားတို့ကိုသိစေချင်ပါတယ်။
တချိန်တည်းမှာပဲအမေရိကန်ဆိုရကနေအဲ့ဒီပင်လယ်ခွေကမ်းခြေဒေသတကျောမှာကယ်ဆယ်ရေးလုပ်ငန်းတွေနဲ့တည်ငြိမ်ရေးအတွက်တပ်ဖွဲ့ဝင်တွေဆက်လွှတ်လိုက်ပါတယ်။သောတာရှင်များရှင်သမရဟောင်းနှစ်ဦးဖြစ်တဲ့ George H.W. Bush နဲ့ Bill Clinton တို့ကလည်းဟာရီကိန်းဘေးဒဏ်သင့်တဲ့ဒေသတွေကူညီရေးအလှူငွေတွေကောက်ခံဖို့စီယုံစော်ဩကြိုးပမ်းနေကြပါပြီ။အဲ့ဒီအလှူငွေတွေကိုဟာရီကိန်းဒဏ်အထည်အနာဆုံး Alabama, Louisiana နဲ့ Mississippi ပြည်နယ်တွေရဲ့အုပ်ချုပ်ရေးမှူးတွေပြည်စီတည့်ရိုက်ပံ့ပိုးသွားမယ်လို့သိရှိရကြောင်းပါရှင်